ထိုင်းနိုင်ငံစစ်တပ်အနေနဲ့ရာဇဝတ်မှုတွေကိုတာဝန်ယူကန်တွေကပါဝင်လုပ်ပိုင်ခွင့်တွေကိုထိုင်းဆိုရကပို့ပေးလိုက်ပါတယ်။နိုင်ငံတော်ကရာဇဝတ်ခိုင်းကြီးတွေနဲ့ပြစ်မှုကျူးလွန်သူတွေကိုနှိမ်နင်းရေးအစိုးရကစတင်လှုပ်ဆောင်နေချိန်မှာပဲစစ်တပ်ကိုအခုလိုလုပ်ပိုင်ခွင့်အာဏာတွေပို့ပေးလိုက်တာပါ။ဒါပေမဲ့လည်းအခုလုပ်ပိုင်ခွင့်အစ်စ်တွေကနေမတရားလုပ်တာတွေဖြစ်လာနိုင်ပြီးအစိုးရကိုဝေဖန်သူတွေလည်းဒီဥပဒေရဲ့ပြစ်မှတ်ဖြစ်လာနိုင်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကဆိုရင်ကြောင်းပြောကြပါတယ်။ဒီသတင်းပတ်ထုတ်ပြန်တဲ့အမိန့်သစ်အရစစ်ဖက်တာဝန်ရှိသူတွေအနေနဲ့ရှာဖွေရေးလုပ်တာပိုင်ဆိုင်ပစ္စည်းတွေတင်စီတာငွေကြေးလွှဲပြောင်းလုပ်တာတွေကိုဆိုင်းငံ့တာတန်တရားရှိသူတွေပြပခီးသွားလာခွင့်တားဆီးတာစတဲ့လုပ်ပိုင်ခွင့်တွေနဲ့ရာဇဝတ်မှုနှိမ်နင်းရေးအရာရှိတွေဖြစ်ဆောင်ရွက်နိုင်ကြတော့မှာပါ။ဒီအမိန့်အရလုတ်ဆောင်နိုင်တဲ့ရာဇဝတ်မှုတွေထဲမှာလူမှောင်ကိုကုန်ကူးမှု၊လိမ်လည်မှု၊အသရေဖြတ်မှု၊လောင်းကစားမှု၊လူဝင်မှုကြီးကြပ်ရေးပြည်တစားမှု၊အကောက်ခွန်မှု၊အစမတန်အတိုးယူပြီးငွေချေမှု၊လက်နက်ခဲယမ်းမှုစတဲ့ရာဇဝတ်ပြစ်မှုပေါင်း20ကျော်အကျုံးဝင်ပါတယ်။အခုဥပဒေအရပြစ်မှတ်ထားတဲ့လူတွေထဲမှာရဲနဲ့စစ်ဖက်အရာရှိတွေလည်းယာနဲ့ချီပါဝင်နေတယ်လို့လည်းဒုတိယဝန်ကြီးချုပ်ပရာဝတ်ဝမ်ဆူဝမ်ကပြောပါတယ်။ရဲတပ်ဖွဲ့မှအင်အားနည်းနေတာကိုစစ်ဖက်တာဝန်ရှိသူတွေနဲ့ဖြစ်ဆွတ်တာဝန်ပေးဖို့အစိုးရအနေနဲ့လိုအပ်တယ်ဆိုပြီးအခုလုတ်ပိုင်ခွင့်အမိန့်ပေါ်မှာဒုတိယဝန်ကြီးချုပ်ကကာကွယ်ပြောဆိုပါတယ်။